ကဘာပဲအစီရင်ခံစားတဲ့ထုတ်ပြန်ရမှာမြမစီပွားရေးနှေးကွေးနေပြီးပြည်တွင်းမရေရာမှုတွေဆက်ရှိနေပေမဲ့စီပွားရေးကျန်းကျန်ခံနိုင်မှုနဲ့ဆက်ရက်တည်နေနိုင်သေးတယ်လို့ထောက်ပြလိုက်ပါတယ်။ပြည်ခဲ့တဲ့ဒီဇင်ဘာလရက်စွဲနဲ့ထုတ်ပြန်တဲ့ဒီအစီရင်ခံစားထဲမှာမြမနိုင်ငံရဲ့ချင်းငွေ၊နေရာ၊ကြွချင်လုပ်တာရရှိမှုတွေမှာနဲ့နောက်စီပွားရေးလုပ်တာကင်တာရှိမှုတရားဥပဒေစိုးမိုးမှုတွေမှာအားနည်းချက်တွေရှိနေသေးပေမဲ့စီပွားရေးတိုးတက်မှုနှုန်းကမဆိုးတလောက်လေးဆက်မြင့်နေဆဲဖြစ်တယ်လို့ဆိုပါတယ်ဒီအစီရင်ခံစားရမြမစီပွားရေးတိုးတက်မှုနှုန်းဟာ2018-19 ခုနှစ်မှာ 6.3% ကျော်မြန်မာမယ်လို့ခန့်မှန်းထားခဲ့တာကြောင့်အရင်နှစ်ထက်တိုးတက်မှု 6.2% ထက်မဆိုးတလောက်မြန်မာဆဲဖြစ်တယ်လို့ဆိုပါတယ်ဒါအပြင်လမ်းဘက်ဆက်သွယ်ရေးဆောင်ကဏ္ဍမှာပုံမှုရင်းနှီးမြှုပ်နှံတာနဲ့2020ရွက်ောက်ပွဲမတိုင်ခင်ဒီကဏ္ဍမှာထပ်အကောင့်ထဲပုံမှုရှိနေတာတွေကြောင့်အခုလာမယ့် 2020-21 ဘဏ္ဍာနှစ်မှာ CY တိုးတက်မှုက 6.4% နောက်ထပ်မဆိုးတလောက်ထပ်တိုးလာနိုင်ပွဲရှိတယ်လို့ဒီအစီအစဉ်ကမှခန့်မှန်းထားပါတယ်။မြန်မာနိုင်ငံ CY တိုးတက်မှုမှာဝန်ဆောင်မှုလုပ်ငန်းကအဓိကနေရာမှာရှိနေပြီး 2018-19 မှာ 8.9% တိုးတက်ဖို့ခန့်မှန်းထားခဲ့ကလက်လီလက်ကားကုန်သွယ်မှုကလည်းတိုးတက်လာတဲ့ကြောင့်ခီးသွွားလုပ်ငန်းနှစ်ခွေလာနေပေမဲ့ဆက်မကျသွားအောင်ထိန်းထားနိုင်တယ်လို့အစီအစဉ်ကဆိုပါတယ်။ဒါပေမဲ့ပုဂ္ဂလိက CY ကဏ္ဍထုတ်လွှင့်မှုနည်းနေတာဥပဒေဖွဲ့စည်းမှုဆိုင်ရာခက်ခဲတွေရှိနေတာနဲ့မြန်မာနိုင်ငံမှာလက်နက်ကိုင်ဖွဲ့တွေနဲ့ပဋိပက္ခတွေရှိနေတာကြောင့်ရင်းနှီးမြှုပ်နှံမှုတိုးတက်အတွက်မရေရာမတည်ကြတဲ့စိန်ခေါ်မှုတွေရှိနေတယ်လို့ထောက်ပြလာပါတယ်ခင်ဗျာ။